မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲမှုကြောင့်လူပေါင်း900ကျော်တိဆုံနေရကြောင်းမီဒီယာတွေရဲ့ပြောကြားချက်ဟာချက်ကားပြောလာတာဖြစ်ပြီးတကယ်တမ်းကထက်ဝက်လောက်ပဲရှိကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးနေအောင်နိုင်ကစစ်တပ်ရင်းနဲ့ Phoenix ရုပ်သံမေးမြန်းကမ်းမှာပြောကြားလိုက်ပါတယ
်ဒီ900လောက်အစီအစဉ်အင်းရှိနဲ့ပြောကြားတဲ့900လောက်ဒီတဲ့ပြဿနာကိုဒီမီဒီယာတွေပြီးတော့ချက်ပြောတာကတတ်တော့မရှိဘူးလို့ကျွန်တော်ပြောလို့ရတယ်။တကယ်တည်တာတော့300ဒီပါလာတော့ရှိပါတယ်။ရဲမှလည်းတည်တဲ့လူအများကြီးရှိတယ်။ရဲမှလည်း40နဲ့9ယောက်ကျွန်တော်တည်ခဲ့တယ်။ရဲ48ယောက်100ကျော်ခံရရတယ
်။တရုတ်တရင်တော့ဖူရှောင်ချင်းကတရုတ်နိုင်ငံဘီဂျင်းကနေနေပြည်တော်ကဗိုလ်ချုပ်မှုကြီးကိုအွန်လိုင်းကနေမြန်မြန်ခဲ့တာဖြစ်ပြီးဒါဟာအရတားစုဝလက်ကနေအာနာသိရင်ခဲ့ကြတယ်ဆက်ပြီးစစ်ကောင်စီအကြီးအကဲရဲ့ရှာရှာပါပါဖြေကြားချက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကချက်မှတ်ထားတဲ့အနာဂတ်အစီအစဉ်တွေကိုဆွေးနွေးထားတဲ့ဒီအင်တာဗျူးစိတ်တစ်ပိုင်းကိုတောက်ကြံနဲ့ညနေပိုင်းမှာထုတ်လွှင့်ခဲ့တာပါ။အာဏာသိမ်းလိုက်တဲ့စစ်တပ်ဟာမြန်မာနိုင်ငံကိုပါတီစုံဒီမိုကရေစီစနစ်နဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုဖြစ်လာအောင်လုပ်နေတာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးကပြောပါရဲ့။မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်စစ်တပ်အုပ်ချုပ်နေရကနေဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရှောက်လန်းလာတာတိတ်မကြားသေးပါဘူးပဲ။အခုဖေဖော်ဝါရီလမှာစစ်တပ်ကအာဏာပြန်ပြီးသိမ်းလိုက်တာလည်းဖြစ်ပါရဲ့ဒီမိုကရေစီအရသာကိုမီးဆန်းမိနေပြီဖြစ်တဲ့ပြည်သူအများစုကစစ်အာဏာသိမ်းတာကိုလက်မခံဘဲအာဏာဖီဆန်းလာကြတာကြောင့်စစ်တပ်နဲ့ရဲတွေကအင်အားသုံးချိန်မုံနေတာရဲပေါင်း100ကျော်လာပြီဖြစ်ပါရဲ့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ27ရက်နေ့ထိတည်ဆုံရတဲ့ဆန္ဒပြပြည်သူက812ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4258ယောက်ရှိနေတယ်လို့နိုင်ငံရေးကျင်းသားများဆောက်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်